နိုင်ငံသားတိုင်းမဖြစ်မနေစစ်မှုထမ်းရမယ်ပြည်သူစစ်မှုတံဥပဒေကိုစတင်ကျင့်သုံးတော့မယ်လို့အာဏာသိမ်းစစ်ကောင်စီကပြညာလိုက်တဲ့အပေါ်မိဘတွေ၊ချောင်းမလူငယ်တွေအပါအဝင်အများပြည်သူကြားမှာအတော်လေးလှုပ်လှုပ်ခတ်ခတ်ဖြစ်ခဲ့ပါတယ်။ဒီကျင်းညာချက်အပေါ်အများပြည်သူအတန်တွေကိုရန်ကုန်ကစူးစီးတင်ဆက်ထားတာကိုတော့ကုသညုံကပြောပြပေးပါမယ်ရှင
်။နိုင်ငံသားတိုင်းမဖြစ်မနေစစ်မှုထမ်းရမယ်ပြည်သူစစ်မှုထမ်းဥပဒေဟာဖေဖော်ဝါရီလ10ရက်နေ့ကစပြီးတော့အသက်ဝင်နေဆိုပြီးစစ်ကောင်စီဘက်ကနေပြီးတော့တရားဝင်ကျင်းညာထားတာပါ။နိုင်ငံသားတိုင်းစစ်မှုထားမဲ့အဲ့ဒီဥပဒေမှာအမျိုးသားတွေကိုအသက်18နှစ်ကနေပြီးတော့အသက်35နှစ်မပြည့်ခင်အထိသတ်မှတ်ထားပြီးတော့အမျိုးသမီးတွေဆိုရင်တော့အသက်18နှစ်ကနေပြီးတော့အသက်28နှစ်အထိသတ်မှတ်ပါတယ်။အသက်ပညာနဲ့အသက်မူဝမ်းကြောင်းပြုတဲ့ကျောင်းရှင်သူတွေဖြစ်မဲ့ဆိုရင်တော့အမျိုးသားတွေဆိုရင်အသက်18နှစ်ကနေ45နှစ်အထိသတ်မှတ်ပြီးအမျိုးသမီးတွေကိုတော့18နှစ်ကနေပြီးတော့35နှစ်အထိသတ်မှတ်ထားပါတယ်။ဒီဥပဒေနဲ့ပတ်သက်လို့အများပြည်သူတွေရဲ့အမြင်သဘောထားချုပ်ကိုရန်ကုန်ကနေပြီးတော့စူးစီးကောက်ယူတင်ပြထားတာဖြစ်ပါတယ်။
ရှိပါရဲ့ညကျွန်တော်တို့ဒီသားရည်ရှိတဲ့ဖြေတယောက်နေနေဆွေမျိုးနိုင်ရှိပါတယ်အဒီဥပဒေကကျွန်တော်တို့ဒီစစ်မှန်မှန်ကန်တဲ့အစိုးရတည်းအောက်ပါဆိုရင်ပြဿနာမရှိဘူးနဲ့အခုလိုအချိန်ကာလတော့ဆိုရင်ကလေးတွေကိုကျွန်တော်နေရာမှာသုံးပါကိုကျွန်တော်ဆွေးရင်ပါတယ်ဘာမှမသိဘူးနဲ့အချိန်ကောင်းကိုတွေ့လိုက်တာတော့ဒေသလေးတွေခိုင်းတာတော့ခေါ်ဒီမိုင်းကြီးနေဖြတ်ခိုင်းတာဒါကျွန်တော်တို့ကလေးတွေကဒါဘာဖြစ်ဖြစ်ဘာမှကိုမသိဘူးလေအင်းဒီလိုပြောမှာဖြစ်ပါလေ။အဲ့ဒါကြောင့်ကျွန်တော်တို့အများကြီးဆွေးနွေးမှုရှိပါတယ်။အ
ဲ့ဒါထွက်လာရင်ကဘာလို့လို့ဘာကံရမယ်မသိဘူး။သူတို့စီလည်းစစ်မှုမထမ်းကြဘူး။စစ်ကိုမတိုက်ချင်တာ။စိတ်သက်တွေလည်းကြပါလေ။နိုင်ငံသားလည်းမထွက်နိုင်ဘာလို့အောင်မသိဘူ
း။အဲဒီမှာလူကြီးထွက်လာတော့အကုန်လုံးဆွေးနွေးကြတယ်လေ။တိုင်းပြည်ကြီးမှာကာကွယ်ရေးအင်းတင်နေတာ professional တွေနေနေနေတာတော့ထမ်းကြတာပဲ။ဒါပေမဲ့ဒီရုပ်သာကြီးကိုဒီချိန်ကာလမှာဒါကြီးဆုတ်ပြန်ပါကြတယ်။ဘယ်သူမှတောင်းဘူး။အဲစဉ်းမထမ်းကြဘူးအဲကြည့်တော့ဒီကမှလည်းလက်ခံဒီမှလည်းစဖမ်းနေရမှာပဲအဲကျွန်တော်မြင်ပြောရရင်ညာကျွန်တော်ဟိုကျွန်တော်မြင်မှာလားကျွန်တော်မြင်လို့ကျွန်တော်ဒီမှာပဲလေဆောမဆိုရင်ဒီဟိုဒီတိုင်းငါလာလက်နဲ့တိုင်းဆိုရှိတယ်ဒီဆိုကျွန်တော်ဒီမှာမြင်ပြတော့မှာဖိနစ်မှာတော့ရုံးမှန်းနိုင်တာဒါအဲ့တော့ကျွန်တော်ဦးကြည့်မယ်တပါပါနော်။ဒါအောင်တော့ကျွန်တော်ဦးမြန်မာပြည်ထိုးထုတ်နေပြီသွားမယ်။မြန်မာဆိုရင်ဒီရင်လက်နက်ကိုင်းဒီရင်ရှိတယ်ကျွန်တော်ဦးမှာ။ဒီကိစ္စကိုကျွန်တော်တို့ဒီကမှတ်ထားမယ်နော်
။ဒီချိန်မှာလုံးဝမထုတ်သင့်ဘူးပေါ့နော်။ဘာဖြစ်လို့လဲဆိုတော့တိုင်းပြည်ကလုံးလက်မဲ့ကြီးများပြီးတော့ငတ်ပြီးစာဝတ်နေအရန်ယုံကန်နေရတယ်။ပြီးတော့လူတွေကသေပေးတဲ့ရင်ဆိုင်နေရတယ်။ပြည်တွင်းစည်းကြီးဖြစ်ပြီးတော့အဲ့ချိန်ကြီးမှာဒီလိုထပ်ပြီးတော့ဝင်ပြည်စီမယ်ပေါ့။အင်နာဦးစီးကိုစစ်တဲ့ခေါ်သွားလို့ရှိရင်ဘလူလောက်ယူရမယ်ကျန်တဲ့မိသားစုအဲ့လိုမျိုးတွေရှိတယ်ပေါ့နော်။ဒါပညာသင်ကြားနေတဲ့အယူအဆတွေ။ဆောပညာသင်ကြားလို့အလုပ်လုပ်မယ်မကြံနေဘူး။အကျောင်းကလည်းထွက်လိုက်တော့မင်းအကျောင်းကထွက်လိုက်ပြီဆိုရင်ရောစစ်တဲ့သူကသူမယ်ဆိုလို့ရှိရင်တိုင်းပြည်ရဲ့အညွန့်ထူလေးတွေကိုပြန်စင်းနေတာရောက်တိုင်းပေးပါလေ။တနိုင်ငံနဲ့တနိုင်ငံဆွတ်ဖြစ်နေပြီ။ဒီဥပဒေထုတ်တာမဟုတ်ဘူး။ညီရင်းစစ်တိုက်ဖို့ဆိုတဲ့အခါကျဘိုးမလုပ်တင်ဘော။နောက်ခုခံစစ်အတွက်သူသားတိုင်းဖြစ်သုံးမယ်ပေါ့။အဲ့ဒီယူရကြတဲ့လောက်တာမျိုးတွေကိုမထုတ်ပြန်ဘူးလို့အဲ့လိုမြင်ပါတယ်နော်။